အိန္ဒိယနိုင်ငံမှာကိုဗစ်ရောဂါကူးစက်မှုတွေနေ့စဉ်ပြန်တိုးလာနေတဲ့အတွက်မြို့ကြီးအတော်များများမှာကန့်သတ်ချက်တွေပြန်ပြီးတော့ချမှတ်နေပါတယ်။မြို့တော်နယူးဒေလီမှာတော့တစ်ပတ်ကြာကန့်သတ်ချက်တွေစတင်လိုက်တဲ့ဒီကနေ့မှာတိတ်ဆိတ်ခြောက်ကပ်နေပါတယ်။အထင်ကရအထိမ့်မှန်နေရာတွေမှာလူသူကင်းမဲ့နေသလိုလက်မကြီးတွေမှာပါတော့လူတွေထွက်မလာအောင်ရဲတွေကစောင့်ကြံနေပြီးအတာအဆီးတွေလည်းချထားပါတယ
်။ हम जैसे सबको मास्क पहनने को बोल रहे हैं और ये रखा हुआ है क्या बोलते हैं उसको सैनिटाइजर रखा हुआ है।
ဒီဆိုင်မှာလူတိုင်းအတွက်ပိုးသတ်ဆေးပါတယ်လက်ဆေးရည်တွေကိုထားပေးပါတယ်လူတိုင်းနှာခေါင်းဆီတွေတပ်ဖို့လည်းပြောပါတယ်လူအချင်းချင်းခက်ခွက်ခွာနေဖို့သတိပေးမယ်ဝန်ထမ်းတယောက်ကိုလည်းဆိုင်အပြင်မှာတာဝန်ပေးထားပါတယ်လို့ကုန်စုံဆိုင်ဝန်ထမ်းဗာဂျေရှာကကိုဗစ်ရောဂါတာစီရဲ့ဆောင်ရွက်ထားပုံကိုရှင်းပြသွားတာပါစီးပွားရေးမြို့တော်မွန်ဘိုင်းမှာလည်းအလားတူမြင်ကွင်းတွေကိုတွေ့ရပါတယ်မွန်ဘိုင်းမြို့ကကိုဗစ်ကာကွယ်ဆေးထိုးပေးတဲ့အကြီးဆုံးနေရာဖြစ်တဲ့ BKC ဝန်ကြီးထက်မှာတော့ကိုဗစ်ရှီးလ်ကာကွယ်ဆေးတွေရောအိန္ဒိယဘာဟာရဘိုင်ယိုတက်ကုမ္ပဏီကစမ်းသပ်ထုတ်လုပ်ထားတဲ့ကိုဗစင်ကပ်ကွက်ဆေးတွေပါအလုံးပြတ်ကုန်တဲ့အတွက်ဆေးထိုးရမယ့်သူတွေစိတ်ပြက်လက်ပြက်ဖြစ်ကုန်ပါတယ်။ AstraZeneca ကုမ္ပဏီအတွက် COVID Shield ဆိုတဲ့နာမည်နဲ့အိန္ဒိယကကပ်ကွက်ဆေးတွေထုတ်လုပ်ပေးနေတာဖြစ်ပြီးပြည်တွင်းမှာလည်းထိုးနှံပေးနေတာပါ။အင်္ဂါနေ့ညနေပိုင်းလောက်မှာကပ်ကွက်ဆေးတွေထက်ရောက်လာလိမ့်မယ်လို့မျှော်လင့်ရကြောင်းလဲ PKC ကပ်ကွက်ဆေးထိုးဌာနအကြီးအကဲကပြောပါတယ်။အိန္ဒိယနိုင်ငံမြို့ကြီးတွေမှာကိုဗစ်ရောဂါကူးစက်မှုတွေပြန်ပြီးတော့မြင့်တက်လာတာကြောင့်ဒေသအာဏာပိုင်တွေကကန့်သတ်ချက်တွေပြန်ပြီးတော့ချမှတ်နေတာပါ။အိန္ဒိယမှာအရင်နေ့ကလောက်ပိုကူးစက်မှုမများပေမဲ့လို့တနေ့တည်းပိုကူးသူက2,600,000+ရှိပါပြီ။ပြီးခဲ့တဲ့24နာရီအတွင်းပိုကူးသူက2,600,000ကျင်ရှိပါတယ်။ကိုဗစ်ကြောင့်သေဆုံးသူ1,900ကျော်တိုးလာတဲ့အတွက်လည်းသေဆုံးသူစုစုပေါင်းက38,000ကျော်ရှိတဲ့အကြောင်းအိန္ဒိယကျန်းမာရေးဝန်ကြီးဌာနရဲ့ကိန်းဂဏန်းတွေမှာဖော်ပြထားပါတယ်။